ဗီယိုအမေရိကန်တမြန်မာပိုင်းအစီအစဉ်ရဲ့ပုံထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ရခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖက်မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ထားတဲ့အစီရင်ခံစာတစ်စောင်ကိုတရားရေးဌာနကမနက်ဖြန်ကြာလပိုင်းနေ့မှာထုတ်ပြန်သွားဖို့စီစဉ်ထားပါတယ်။သူစံစစ်ဆေးလုပ်ငန်းတွေပေါ်တက်တလဲလဲဝေဖန်နေခဲ့တဲ့သမ္မတထရန့်ကတော့22လကြာစုံစမ်းစစ်ဆေးမှုတွေအရရွေးကောက်ပွဲအတွင်းသူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းမနေ့ကပဲထပ်ပြောလိုက်ပါတယ်။ရုရှားနဲ့ပူးပေါင်းကြံစည်တာမျိုးမရှိသလိုတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာလည်းမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ2016သမ္မတရွေးကောက်ပွဲမှာပြန်ပြည့်ဖြစ်ခဲ့တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ဒီမိုကရက်တစ်ပါတီအမျိုးသားကော်မတီတရားဥပဒေစိုးမိုးရေးထိတန်းအရာရှိဟောင်းအနေနဲ့တခြားသူတွေကသာရာဇဝတ်မှုမြောက်တဲ့လူရက်တွေကိုကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းလဲသမ္မတကပြောဆိုခဲ့ပါတယ်။ထူးဆောင်စံရေးမှုကတော့သမ္မတထရန့်ရဲ့စီးရင်ဖွင့်တဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိနောက်စုံစမ်းနေတဲ့တရားရေးလုပ်ငန်းတွေမှာသမ္မတကဂျာဝင်စုဖက်ခဲ့တာတွေရှိမရှိဆိုတာတွေကိုစုံစမ်းခဲ့တာပါ။သူဆောင်ဆိုင်ရေးမှုရဲ့အစီရင်ခံစာပေါ်လင်းမျက်နှာအချင်းချုပ်ကောင်းလို့ချက်ဖြစ်ရှင်းနေချုပ်ဝီလျံပါလွန်ခဲ့တဲ့သတင်းသုံးပတ်ကပဲထုတ်ပြန်ခဲ့ပါတယ်ကောင်းလို့ချက်မှာတော့ထရန့်ရဲ့စီယွန်ရေးဖွင့်တဲ့ရုရှားတို့ကြားဆက်နွယ်မှုမတွေ့ရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကကောက်ချက်ချခဲ့တယ်လို့ဖော်ပြထားပေမဲ့သမ္မတကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့သလားဆိုတာကိုတော့သုံးသပ်ချက်တစ်စုံတစ်ရာမပေးတဲ့အကြောင်းပြောဆိုခဲ့တာပါတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမရှိအထူးစုံစမ်းရေးမှုနဲ့အဖွဲ့ကကောက်ချက်တစ်စုံတစ်ရာမချပေမဲ့ရှင်းနေချုပ်နဲ့လက်ထောက်ရှင်းနေချုပ်ဖြစ်သူရော့ရော့ဇန်စတန်တို့ကတော့နှောက်ယှက်တဲ့လုပ်ရမျိုးတွေမရှိတဲ့အကြောင်းမှတ်ချက်ပြီးပြောဆိုထားကြတာလည်းဖြစ်ပါတယ်